မေဂန်နိုင်ငံသားဝင်ကြီးအန်တိုနီဘလင်ကင်နဲ့ကာကွယ်ရေးဝင်ကြီးလွိုက်အော့စတင်တို့ဟာဖိလစ်ပိုင်ခေါင်းဆောင်တွေနဲ့ဖိလစ်ပိုင်နိုင်ငံမနီလာမြို့မှာတွေ့ဆုံဆွေးနွေးခဲ့ပြီးလွတ်လပ်စွာရေချောင်းသွားလာခွင့်စိုက်ဘာလုံခြုံရေးစတဲ့ကိစ္စရပ်တွေမှာပူးပေါင်းဆောင်ရွက်ရေးအားပြည့်တဲ့အနေနဲ့ဖိလစ်ပိုင်နိုင်ငံအတွက်အမေရိကန်ဒေါ်လာတန်900အကူအညီပေးသွားမယ်လို့ဒီနေ့ပဲကြေညာလိုက်ပါတယ်တောင်နဲ့အရှေ့တရုတ်ပင်လယ်ရီမှာတရုတ်နိုင်ငံကတိုးမြင့်လှုပ်ဆောင်မှုတွေအပေါ်ဒေသရင်းနိုင်ငံတွေအနေနဲ့အတူစိုးရိမ်ကြောင်းနဲ့ဖိလစ်ပိုင်နိုင်ငံနဲ့အမေရိကန်တို့ပူးပေါင်းဆောင်ရွက်မှုတွေရဲ့အရေးကြီးမှုတွေကိုလည်းဖိလစ်ပိုင်သမ္မတဖာဒီနန်မာကုစ်ဂျူနီယာနဲ့တွေ့ဆုံရမှာဝင်ကြီးဘလင်ကင်ကအလေးထားပြောကြားခဲ့ပါတယ
် It's I think really evidence of a steady drumbeat of very high level engagements in our countries that are covering the full range of issues and opportunities that bring us together not only security
နိုင်ငံကြားအဆင့်မြင့်ထိတွေ့ဆက်ဆံမှုတွေအားကောင်းလာရကကိစ္စရပ်တွေအားလုံးကိုခြုံငုံမိသလိုအတူပူးပေါင်းဆောင်ရွက်မှုတွေကနေလုံခြုံရေးအတွက်သာမကစီးပွားရေးမှာပါအခွင့်အလမ်းတွေရရှိနေတာတွေကိုလည်းလက်တွေ့မြင်တွေ့နေကြရပါတယ်လို့ဝင်ကြီးဘလင်ကင်ကပြောသွားတာပါဖိလစ်ပိုင်သမ္မတကတော့ဒေတာရင်းလုံခြုံရေးနဲ့တည်ငြိမ်ရေးအတွက်အမေရိကန်ရှိနေဖို့အရေးကြီးကြောင်းလေးထားပြောခဲ့ပါတယ်အမေရိကန်ကာကွယ်ရေးဝင်ကြီးလွိုက်အော့စတင်နဲ့ဖိလစ်ပိုင်ကာကွယ်ရေးဝင်ကြီးတို့တွေ့ဆုံစဉ်မှာလည်းဖိလစ်ပိုင်ရဲ့လက်နက်ကင်တပ်ဖွဲ့တွေကိုခင်မီယာကူညီနိုင်ရေးဆွေးနွေးခဲ့ကြပါတယ်။ဖိလစ်ပိုင်ကာကွယ်ရေးဝင်ကြီးကလည်းနိုင်ငံအတွက်ယုံကြည်စိတ်ချရတဲ့ကာကွယ်ရေးအနေအထားကိုရရှိဖို့နဲ့မလိုလားအပ်တဲ့ဥပဒေမဲ့ရန်စမှုတွေကိုကာကွယ်နိုင်ဖို့အတွက်စစ်ဘက်ဆိုင်ရာရင်းနှီးမြှုပ်နှံမှုတွေတိုးမြင့်မယ်လို့လည်းပြောထားပါတယ်ရှင်။